မြန်မာစစ်တပ်ကိုပြစ်မှတ်ထားပြီးဘန်ဒါရေးပါဝင်တခြားအကူအညီတွေအလုံးကိုဖြတ်တောက်ရေးယူဖို့ FFM ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အင်ကာနီကတောင်းဆိုချက်ဟာတမူထူးခြားကြောင်းကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကပြောလိုက်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးကတော့တပ်မတော်ကိုအရေးယူတန်ခတ်တဲ့နီးလန်းနဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြည့်ရှင်းလို့မရနိုင်ကြောင်းတုံ့ပြန်ထားပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်လက်ပြောပြမှာပါရှင်။
အင်ဒိုနီးရှားအစိုးရရှေ့နေဂျုံဟောင်းမာဇူကီဒရုစမန်ဦးဆောင်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဟာဘင်္ဂလားဒေ့ရှ်မလေးရှားထိုင်းနဲ့အင်ဒိုနီးရှားနိုင်ငံတွေကိုမေလ3ရက်နေ့ကနေစတင်ပြီး10ရက်ကြာခီးစဉ်ဖြင့်တွားရောက်ခဲ့ပြီးတဲ့နောက်မေလ14ရက်နေ့မှာခီးစဉ်ရလဒ်ကိုကြေညာချက်ဖြင့်ထုတ်ပြန်ခဲ့တာပါမြန်မာနိုင်ငံမှာရိုဟင်ဂျာဒုက္ခသည်အကျက်တဲပြင်အခြားတိုင်းသားလူနည်းစုတွေပေါ်ဆိုးရွားလာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုထိထိရောက်ကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့အတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်တပ်ကိုကြီးမားပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေလုပ်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့FFM ဥက္ကဋ္ဌမာဇူကီဒရုစမန်ကပြောကြောင်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်အရင်ကရောအခုရောဖြစ်နေတဲ့ကြီးမားလာတဲ့ပြစ်မှုကျူးလွန်မှုတွေကြောင့်နိုင်ငံရေးစီးပွားရေးနဲ့ငွေကြေးအရာမြန်မာစစ်တပ်နဲ့ဆက်ဆက်ပတ်သက်နေတာတွေကိုမဖြစ်မနေအလေးထားအရေးယူဖို့ဖြစ်လာတယ်လို့ FFM အဖွဲ့ဝင်တဦးဖြစ်တဲ့ Australia နိုင်ငံကလူခွင့်ရေးရှေ့နေခရစ်စတိုဖာစီဒိုဒီကလည်းပြောပါရယ်ပြစ်မှုကျူးလွန်သူတွေကိုဖော်ထုတ်ပြီးတိတိကျကျပြစ်မှတ်ထားဖြတ်တောက်ခြင်းအပြင်အကြမ်းဖက်မှုတွေရော့သွားအောင်ပိုးပြီးဖိအားပေးနိုင်လိမ့်မယ်လို့သူကဆိုပါရယ်ပြီးခဲ့တဲ့သတင်းဘက်ကဩစတြေးလျအခြေစိုက် ABC သတင်းဌာနနဲ့ဆက်သွယ်မေးမြန်းခဲ့မှလည်းအိန္ဒိယအခြေစိုက်အဒနီကုမ္ပဏီကမြန်မာစစ်တပ်နဲ့ပတ်သက်နေတဲ့စီးပွားရေးလုပ်ငန်းအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အတွက်ခရစ်စတိုဖာစီဒိုဒီကအခုလိုပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါရယ်
There are certainly no sanctions through the UN Security Council. China has made sure of that, a long-standing protector of Myanmar. But many countries have imposed sanctions already, and our fact-finding mission, the UN investigation of which I was one of three members.
Myanmar ngam bo lu nyu yin kaw si ga ni dan khat pei so mu ri ma chat mat na aw. Tiyuk ga a te cha ka la cha si a ga kwe pei thar ba. Da ba me le Myanmar ngam bo nai ngam mya pya ga dan khat pei so mu ri chat mat thar da si ba de.အပြင်အဖွဲ့ဝင်၃ဦးနဲ့ကျွန်တော်လည်းတူဦးပါဝင်ဖြစ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကတော့မြန်မာစစ်တပ်နဲ့စစ်ဘုတ်ချုပ်တွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းတွေကနေစီးပွားရေးအရလုံးဝဖျက်တောက်ဖို့အဆိုပြုထားပါတယ်။ဒါဟာကုလသမဂ္ဂစစ်ဆေးရေးနဲ့ပတ်သက်လို့အဆင့်အမြင့်ဆုံးအဆိုပြုထားတာဖြစ်ပါတယ်။ဒါကိုအဒါနီကလစ်လျူရှုနေတာတွေ့ရပါတယ်
။ဒါပေမဲ့လည်းတက်မတော်ကိုအရေးယူတန်ခတ်တဲ့နီလန်းနဲ့တော့မြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့နယူးယောက်ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွမ်းက VOE ကိုပြောပါရစေ။
ကျွန်တော်တို့တိုးတက်မှုမရှိဘူးဆိုတဲ့ဥစ္စာတိုးတက်မှုကကျွန်တော်ရှိအောင်လုပ်နေတယ်ကျွန်တော်လုပ်နေတာဟာရောဟလာအသိမပြုဖို့လိုတယ်ဒီနေရာမှာအခက်အခဲတွေကျွန်တော်ရင်ဆိုင်နေရတယ်အခုတခြားမကြည့်နဲ့ဗျာကျွန်တော်တို့ကပြန်လည်လက်ခံဖို့ဟိုပြင်ဆင်တဲ့အခါမှာသူတို့ဘက်ကပဲဟလာအစင်သိမဖြစ်သေးဘူးဆိုပြီးတော့ဟလာကုလသမဂ္ဂတချို့အဖွဲ့အစည်းတွေကရောဘင်္ဂလားဒေ့ရှ်ဘက်ကရောကျွန်တော်တို့ဟလာပြန်လာမဲ့လူတွေကို discourage လုပ်တယ်မပြန်ပါနဲ့ဆိုပြီးတော့တားတယ်เนาะကျွန်တော်မြန်မာအစင်သိမဖြစ်ဘူးဆိုပြောတယ်နော်ဒါသူတို့ပဲဟိုကားပြက်ရပြက်လှုပ်ထဲလှုပ်တာရှိတယ်နောက်တစ်ခါဗျာသူညဉ့်ညိုင်းနဲ့ပတ်သက်ပြီးတိုးတက်မှုမရှိဘူးပြောနေတယ်ကျွန်တော်ရခိုင်မှာဖြစ်နေတဲ့ကိစ္စအခုတိုက်ပွဲတွေဖြစ်နေတဲ့ကိစ္စကျွန်တော်တို့ဒါဖန်တီးတာမဟုတ်ဘူးလေဗျာဖြစ်နေတဲ့မြေပြင်မှာဖြစ်နေတဲ့ကိစ္စဒီအချိန်မှာဟိုဒီဥစ္စာကိုတိုက်ပွဲတွေဖြစ်နေလို့ဒါရအောင်မလုပ်ဘူးဆိုတာတိုင်းသားလက်နဲ့ကင်ဖွဲ့စည်းနေတယ်ပြည်ပကပြန်နှစ်ပေါင်း80ရှိပြီကျွန်တော်တို့ဒါဟုတ်လားကိုကြီးကိုဟောင်းနဲ့ညဉ့်ညိုင်းရအောင်ကျွန်တော်တို့ကနှစ်ပေါင်းဟို80လောက်ရှိနေတဲ့ဒီပြဿနာကြီးကိုဖြေရှင်းဖို့ဆိုကျွန်တော်နီလမျိုးစုံနဲ့ကျွန်တော်လုပ်နေတာပဲနော်ဒီလုံနေတဲ့ဟာကိုကျတော့တို့ရောအတိမမပြုဘူးဟိုမမှန်ကန်ကန်နဲ့မျက်မျက်တတစဉ်းစားဖို့လိုတာပေါ့နော်ကျွန်တော်တို့ရဲ့အကန့်အသတ်တွေဘာရှိလဲဆိုတော့လေတို့ဒါအတိမပြုဘူးလို့တယ်ဒါအောင်မကြည့်ရနဲ့တမရောရေးယူမယ်တန်းခတ်မယ်ပိတ်ဆို့မယ်ဆိုတဲ့နီးတစ်ခုတည်းနဲ့တော့ကျွန်တော်ဒီပြဿနာဘယ်လိုမှမပြေလည်နိုင်ပါဘူ
းဒီနေရာမှာအဲ့ဒီတမရောနဲ့လက်ရှိဒီအခုရတအစိုးရနဲ့ကိုတစ်ဖက်မှာလည်းထောက်ပြတာကတော့အခုလက်ရှိရတအစိုးရမှာလည်းတာဝန်ရှိရဆိုပေမဲ့အခုဒီနိုင်ငံတကာကိုတောင်းဆိုတဲ့ကုလသမဂ္ဂရဲ့ဒီ FFM အဖွဲ့ရဲ့တောင်းဆိုချက်မှာတော့တို့ဒီမြန်မာစစ်တပ်ခေါင်းဆောင်နေဆိုတာမျိုးတို့ပြစ်မှတ်ထားဖို့ဆိုတာမျိုးပြောသွားတော့အဲ့ဒီလိုမျိုးခွဲပြောတဲ့ပုံမှာဘယ်လိုမြင်ပါလဲရှင်
ဘလို့ခွဲလို့ရမလဲဗျာဟိုစဉ်းစားကြည့်လေဗျာဒီတက်မရောဆိုတာဒီတိုင်းပြည်ရဲ့ဟိုဟိုမြန်မာနိုင်ငံရဲ့အစိပ်ပိုင်းဟိုဒီပေါ်တော့ကျွန်တော်အုပ်ချုပ်ရေးရဲ့အစိပ်ပိုင်းတစ်ခုဖြစ်တယ်ဟိုတက်မရောမရှိပဲတိုင်းပြည်ဘလို့လို့အုပ်ချုပ်လို့ရမလဲဟိုခုနကျွန်တော်ပြောသလိုပဲဟာလာကျွန်တော်တို့မှာဒီလောက်ပြဿနာတွေနော်လက်နက်ကန်ပြိပခါတွေနဲ့ဟိုပြည်တွင်းညီညွတ်ရေးအတွက်ဒီလောက်ဟိုအခက်အခဲတွေတွေ့ကြုံရတဲ့အချိန်မှာဟာလာကျွန်တော်တက်မရောမပါဘဲနဲ့ဘလို့လှုပ်သွားလို့ရမလဲ
American ပြည်ထောင်စုအခြေစိုက်ကချင်မဟာမိတ်အဖွဲ့ကတော့မြန်မာစစ်တပ်ကိုပြစ်မှတ်ထားအရေးယူဖို့ကုလသမဂ္ဂစုံစမ်းရေးမှုတွေရဲ့တောင်းဆိုချက်ဟာမှန်ကန်ထိရောက်ကြောင်းအခုလိုပြောပါရယ်
ကျွန်တော်ကတော့အင်မတန်ကိုကြိုဆိုပါပဲတကယ်ကိုနီလန်းကြတဲ့လောက်ကြတစ်ခုပဲပေါ့နော်ဒီလိုအခု UN ကနေပြီးတော့ဒီလိုပိတ်ဆို့တာကတကယ်ကိုလက်ရှိပကတိအခြေအနေမှာဘယ်လိုမျိုးဖြစ်နေလဲဆိုတော့နားတယ်သိရှိမှုကိုဖော်ပြနေတာဖြစ်ပါတယ်ဘာလို့လဲဆိုတော့တကယ်ရောအစိုးရနှစ်ခုဖြစ်နေတဲ့နိုင်ငံဖြစ်နေပါတယ်အစိုးရအထက်မှာရှိနေတဲ့စစ်တပ်ဖြစ်နေပါတယ်လွတ်တော်ကနေထွက်သွားတယ်နောက်တစ်ခုကတော့တရားဥပဒေစိုးမိုးတဲ့စစ်တပ်ဆောင်ကတော့ကျွန်တော်လက်ခံလို့ရပါတယ်
ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အင်္ဂါနေ့ကထုတ်ပြန်ကြမှာတော့ပဋိပက္ခတွေကိုဖြေရှင်းဖို့အတွက်မြန်မာဘက်ကတစုံတရာတိုးတက်အောင်ဆောင်ရွက်မှုမရှိတဲ့အပြင်အလုံးစုံရပ်တန့်နေတယ်လို့ဒရုစမန်ကပြောကြောင်းဖော်ပြထားပါတယ်သူတို့ရဲ့ခီးစဉ်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တယ်လို့အခြားဒေသတွင်းခီးစဉ်မှာလည်းချင်းကချင်ရှမ်းနဲ့ရခိုင်အဖွဲ့အစည်းကိုယ်စားလှယ်အသီးသီးနဲ့လည်းတွေ့ဆုံခဲ့ပါတယ် FFM ရဲ့ထုတ်ပြန်ချက်မှာမြန်မာစစ်တပ်နဲ့ဆက်ဆက်လုပ်ကိုင်နေတဲ့စီးပွားရေးလုပ်ငန်းတွေ၊လိမ်ပိုင်းဆိုင်ရာနဲ့အကြမ်းဖက်မှုအပြင်တိုင်းရင်းသားလူနည်းစုတွေပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကို2019ဇွန်လ1ရက်နေ့နောက်ဆုံးထားပြီးအီးမေးလ်လိပ်စာဖြစ်တဲ့ myffm@ohchr.org ကိုပေးပို့ကြဖို့လည်းဖော်ပြထားပါတယ်။ FFM အဖွဲ့အနေနဲ့2019စက်တင်ဘာလမှာပြုလုပ်မဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာသူတို့ရဲ့အစီရင်ခံစာအပြည့်အသက်တင်သွင်းမှာဖြစ်ပါရဲ့ရှင်။